ကမ္ဘာစစ်မှုထိပ်သီး G20 အဖွဲ့ဝင်နိုင်ငံတွေကြားမှာအန္တရာယ်ရှိတဲ့ဓာတ်ငွေထုတ်လွှတ်မှုလျှော့ချနိုင်ရေးအတွက်ဆုံးဖြတ်ချက်ခိုင်ခိုင်မာမာမချမှတ်နိုင်သေးပဲအရာသီဥတုပြောင်းလဲမှုဆိုင်ရာကန့်တွယ်ဖြေရှင်းဖို့လက်ရှိဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ပြင်သစ်နိုင်ငံကကေဟဗီရာဆိုင်ရာဝန်ကြီးခရစ်စတိုဖာကပြောကြားလိုက်ပါတယ်
We are not able to reach an agreement of increasing drastically.
ကျန်ပြည့်မြဲစွမ်းအင်တိုးမြင့်သုံးဆွဲဖို့သဘောတူညီချက်ကိုကျွန်တော်တို့မရခဲ့ပါဘူး။ရုပ်ကျွင်းလောင်စွာတွေအထူးသဖြင့်တော့ကြောင်မီးသွေးကိုလုံးဝမသုံးဆွဲဖို့ဒါမှမဟုတ်လျှော့ချဖို့သဘောတူညီချက်လည်းမရခဲ့ပါဘူး။အခု G20 အဖွဲ့ထဲမှာဒီပြဿနာနဲ့ပတ်သက်လို့တန်တမာရေးရလုံးဝသဘောမတူနိုင်ပဲဖြစ်နေတာဟာတိတ်အဆင်မပြေလှပါဘူးလို့ပြောသွားတာပါ။မြောက်အမေရိက၊ဥရောပနဲ့တရုတ်နိုင်ငံတွေမှာပြင်းထန်တဲ့အပူလှိုင်းတွေဖြန့်နေတာဖြစ်ပြီးဒါဟာလူသားကြောင့်ဖြစ်တဲ့ရာသီဥတုပြောင်းလဲမှုကနေဒီအပူလှိုင်းတွေဖြစ်ပေါ်လာတဲ့အဓိကအကြောင်းရင်းတွေပဲဖြစ်ကြောင်းသိပ္ပံပညာရှင်တွေကအခုရပိုင်းတဲ့သတိပေးနှိုးဆော်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဖန်လုံးအိမ်ဓာတ်ငွေထုတ်လွှတ်မှုရဲ့80%ခန့်နှုန်းကိုထုတ်လွှတ်နေတဲ့ G20 နိုင်ငံတွေရဲ့အစည်းအဝေးမှာဒီကိစ္စတည်တည်ကြာကြာဖြေရှင်းဖို့အပြေမထုတ်နိုင်ခဲ့ပါဘူးခင်ဗျာ။